တိုက်ပွဲတွေကြောင့်ရထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်လည်ဖွင့်လှစ်ပေးလိုက်ပြီးနိုင်ပိုင်အကြာဒီကနေ့မှာပဲလက်နက်ကင်ဖွဲ့ရရဲ့တာစီမူကြောင့်ရဆိုင်တော်ပါတယ်လက်နက်ကင်ဖွဲ့ရကကုန်တင်ကာဘိန်တွေကိုတနတ်တွင်နဲ့ပြစ်ဖောက်ပြီးတော့ပိတ်ဆို့ခဲ့တဲ့အတွက်အတော်အလာတွေရဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြော ားရှုံးမှုဆက်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရဲကြော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်တမ်ရော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်အကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတင်းနှင်းလာနေညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းဒီကနေ့မှာတော့နနက်ကင်ဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ခီးတဲ့တွေနဲ့မော်တော်ယာဉ်တွေလမ်းခီးမှာရပ်တန့်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ်
။ကုတ်ခိုင်ကလည်းဒီဘက်အဲ့မှာဟိုဟာ22ဘိတ်ကားကြီးကို6စီလောက်ပြစ်ပြီးတော့တနက်လည်းပြစ်ပြီးဘေးကြီးပြစ်ပြီးကားဟာအဲ့ဒါနဲ့ပြန်ပိတ်သွားတာအခုမှလည်းပြောပြတာ
လန်ကီမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှုမျိုးအခြေဆိုင်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းကာဝန်ခံကိုဆိုင်ညီညီကအခုလိုပြောပါတယ
်ဒီကားပိတ်နေတော့တနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်းလန်းပိတ်ပြီးတော့ရက်ခိုင်းပြီးပါပါတယ်အမှတန်ကလေးကားလေးတစ်စီးစာတော့လွတ်ပါတယ်ခင်ဗျာအေးရဲကြားထဲကနေလာခဲ့ကြပါတယ်အပီနေမမက်ပိုင်းဆယ်နာရီခွဲလောက်ကနေစပြီးတော့ဖြစ်ပါတယ်ခင်ဗျာကုတ်ခံဘက်ကပြန်ဖွင့်ပြီးဆိုတာနဲ့အမီလေးနဲ့ပြီးတော့ဥဆောင်ပြီးတော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်ကားလေးကအစီး340လောက်ရှိမယ်ပြီးလို့ရှိရင်ကျွန်တော်ကုန်ကားကြီးတွေရှိပါတယ်ခင်ဗျာကုန်ကားကြီးတွေကတော့ဘလို့မှ80သွားလို့လည်းမရမော်ဆယ်လေးလည်းမရဘူးဖြစ်ပါတယ်ခင်ဗျာအစ်စက်ကားကနည်းပါတယ်
သူတို့ကားဟာမူဆယ်ကနေဒီကနေ့မနေ့ထွက်လာပြီးလန်ခီးကကြေးရွာတွေနဲ့ခီးတွေတွေကိုထမင်းထုပ်600နဲ့စားတောက်ကုန်တွေဝင်ငှခဲ့ကြောင်းလည်းပြောပါတယ်။ကုတ်ခိုင်မြို့နယ်ကရဲရာရှိတဦးကလည်းလန်ခီးမှာကားတွေပိတ်ဆို့နေကြောင်းကိုအခုလိုတည်ပြုပြောပါတယ်
။သွားလို့များသေးတယ်ဟိုမှာကားပိတ်ထားတယ်လို့ကြား။ကားကန့်လန့်ခံတာလေ
။ကိုယ့်ရဲ့ကျွန်တော်လန့်ပြောပြီးမယ်။ကိုယ့်ရဲ့လန့်ပြောပြီး
လန်ခီးမှာလက်နက်ကင်ဖွဲ့တွေကပိတ်ဆို့ထားတာကြောင့်ကုတ်ခိုင်ဘက်ကကားတွေကိုလည်းအာဏာပိုင်တွေကရပ်တန့်ခိုင်ထားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ TNLA ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီကနေ့တိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့တနေရာကပြည်တော်စုလမ်းမပေါ်မှာဖြစ်ခဲ့ကြောင်းပြောပါတယ်
။ဒီနေ့တိုက်ပွဲကလည်းနှစ်နေရာရှိတယ်။တနေရာတော့ဒီကုတ်ခိုင်ကနံပါတ်4နဲ့မှနောင်ကြားပေါ့နော်။တနေရာတော့ဒီကျောင်းမဲမြို့နယ်မင်္ဂလာမြို့နယ်ခွဲနာကျောက်ရှူရဲ့အထက်ဘက်ကလော်ဆိုင်တော်ပေါ်မှာတနေရာဖြစ်နေတာ။တနေရာတော့ဟုတ်တယ်ဒီခုခဏတော့ဒီကျောင်းမဲဘက်ကတော့အဲလမ်းမပေါ်မှာမဟုတ်ဘူး။မနေ့ကတော့ဒီစက်ကွဲကတော့ခုနှစ်နေရာအလောက်ရှိတယ်
။ဒီနေ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမ်ရော့ဘက်ကတော့အတည်ပြုချက်မရသေးပါဘူး။ဒီကနေ့ထုတ်ပြန်တဲ့မြရီသတင်းစာမှာတော့တနင်္လာနေ့ညနေကမူဆယ်ကနေလာရှုဘက်ကိုယင်ကြီး344စီယင်ငယ်30စီနန်းဖက်ကာကနေလာရှုကိုယင်ကြီး126စီယင်ငယ်9စီနန်းဖက်ကာကနေမူဆယ်ကိုယင်ကြီး123စီဘေးအန္တရာယ်မရှိဘဲဖြတ်တန်းခဲ့ကြောင်းဖော်ပြထားပါတယ်မူဆယ်ဒေသခံတယောက်ကတော့အခြေအနေတွေဟာရှုပ်ထွေးနေစေရှိကြောင်းအခုလိုပြောပါတယ်
ဒီလိုမျိုးချိန်မှာကိုပြည့်နေဆိုတော့မရှိဘူး။ဆိုတော့ပြည့်နေဆိုတော့ကြောင်းပြပြီးတော့ဒီလိုပေါ့နော်ပြန်ဖြစ်ပြီးဆိုတော့ပြန်ပိတ်ရတာပဲလေ။သူတို့လမ်းကြောင်းချင်းမှာတော့ပြန်လွတ်လာချိန်နေမကောင်းဆိုပြန်ပိတ်လာအဲ့လိုပဲလုပ်နေတာလေ
။မူဆယ်မျိုးကအဝေးပြေးခီးဆက်တင်ကားတွေကတော့ဒီကနေ့နေခင်17နှစ်လောက်ကစတင်ပြေးဆွဲပြီးမနေ့10နှစ်ခွဲလောက်ကကော့ခိုင်ကနေမူဆယ်ဘက်ကိုသွားတဲ့အင်းစည်းကားတစ်စင်းလမ်းမှာပြတ်ခတ်ခံရကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။TNLA တအံပလောင် MNDA ကိုကန် AA ရခိုင်စားတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်ခီးသွားလာတဲ့အခါမှာတေချာလေးလာစုံစမ်းပြီးသွားဖို့အတွက်သတိပေးထားပါတယ်